မင်္ဂလာပါရှင် VOA အမေရိကန်တန်ရဲ့2019ခုနှစ်နိုဝင်ဘာလ8ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့နိုင်ငံရေးပြန်ပြက်ဒီပေါ်စုံစမ်းရေးကိစ္စယူကရိန်းသမ္မတကိုလည်းလူသိရှင်များပြောစီလိုတဲ့အကြောင်းအမေရိကန်အစိုးရတန်တပန်တယောက်ကတွတ်တော်ကျမ်းနာပေါ်တွင်ထပ်ဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကနေရပြန်ပြက်သူ2000ကျော်မြန်မာတောင်ဝင်ရှိသူတွေစစ်စစ်ပြီးပြီးလူ3500နီးပါးကိုတော့ပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကြီးညာပေးသွားမှာပါ။
အခုညနေခင်းဆက်ပြီးတော့နာဆင်ရမယ်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အိန္ဒိယသမုဒ္ဒရာဒေသနိုင်ငံများအဖွဲ့ IORA မှာမြန်မာအဖွဲ့ဝင်ဖြစ်ရေးကိုဘင်္ဂလားဒေ့ရှ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်ခဲ့ပါသလဲ
ကျွန်တော်တို့အဖွဲ့ဝင်ဖြစ်ခြင်းနဲ့စန္ဒနဲ့ကတော့ဆက်ပြီးတော့စောင့်ဝဲနေတာပေါ့နော်အဲ့တော့သူတို့ရဲ့စီမင်းစီကံရလည်းသူတို့ကအဲ့ဒီထဲမှာသူကြီးဆန္ဒနဲ့တုံ့ပြန်ရမယ်ဆိုတော့
နိုင်ငံသားရေးဝန်ကြီးဌာနပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးရဲ့ပြောကြားချက်နဲ့အတူနှားစင်နိုင်ပါတယ်။တခါမန္တလေးရွှေကျောင်းတော်ပြုပြင်ထိန်သိမ်းရေးအမေရိကန်ကထောက်ပံ့နေတာ$1.3 billion ရှိသွားပြီဆိုတာကိုလည်းသိကြရမှာပါရှင်။နောက်ပိုင်းမှာတော့နိုင်ငံတကာသတင်းတဝက်ကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးတော့တောက်ကြနေညပိုင်းညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒုသမ္မတဟောင်းဂျိုးဘိုင်ဒန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့စုံစမ်းစစ်ဆေးဆက်ရစကလုံးတွေကိုယူကရိန်းသမ္မတကိုယ်တိုင်လူသိရှင်များပြောစီလိုတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနထိတ်တဲအရာရှိတယောက်ကလွှတ်တော်ကြားနာပွဲတွင်ထွက်ဆိုသွားပါတယ်။အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်ရဲ့ပြီးခဲ့တဲ့လတိုင်းတစ်ခါပဲကြားနာပွဲမှာထွက်ဆိုခဲ့တာတွေကိုသမ္မတပေါ်အရေးယူနိုင်ရေးစုံစမ်းနေတဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ်ကစာသားအဖြစ်ထုတ်ပြန်ရမှာအခုလိုသိခဲ့ကြရတာပါ။သမ္မတနဲ့အဲဒီဆက်ဆံခဲ့ကြတဲ့အမေရိကန်အစိုးရအရာရှိတွေကတစ်ဆင့်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုပြောဆိုခြင်းနဲ့စကားလုံးတွေကိုကြားသိခဲ့ရတာလို့လည်းပြောပါရယ်။ဒါမဲ့2020ပြည့်အမေရိကန်သမ္မတယူကောက်ပွဲမှာပြန်ပြတူဖြစ်ကောင်းဖြစ်လာနိုင်တဲ့ဒုသမ္မတဘိုင်ဒန်ပေါ်အပြင်းပြင်းချက်ဆမှုဆွဆွဲချက်တွေနဲ့ဆက်နွယ်ပြီးစုံစမ်းပေးဖို့ယူကရိန်းသမ္မတကလူသိရှင်ကြားထုတ်မပြောမချင်းအမေရိကန်ကစီးရေးကူညီဒေါ်လာ3,400,000,000လောက်ပေးမဲ့အစီအစဉ်ကိုသမ္မတထရန့်ကစတင်ထားခဲ့သလားဆိုတာကိုတော့အတိုက်ခံဒီမိုကရက်တွေကစုံစမ်းနေကြတာပါ။သမ္မတထရန့်ကတော့2016အမေရိကန်သမ္မတယူကောက်ပွဲမှာဒီမိုကရက်ပါတီနဲ့သမ္မတလောင်းကလင်တန်တို့အတွက်ယူကရိန်းကဂျောင်းဝင်ကူညီပေးခဲ့တယ်လို့လည်းဆွဆွဲထားတာဖြစ်ပါတယ်။ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးခန်ကတော့ယူကရိန်းကိုစုံစမ်းခိုင်းတဲ့ကိစ္စဟာနိုင်ငံရေးချင်းမကင်းတဲ့အတွက်နိုင်ငံတရားဥပဒေစိုးမိုးရေးကိုထိခိုက်နိုင်တဲ့အပေါ်စိုးရိမ်စိတ်ဝင်ခဲ့တဲ့အကြောင်းထွက်ဆိုသွားခဲ့တာပါ။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးမရီယန်နိုဗစ်ချ်ကိုသမ္မတထရန့်ကရာဇဝတ်မဖြုတ်ခင်မှာလဲသမ္မတရဲ့ကိုယ်ပိုင်ရှင်နေလူရီဂျူလီယန်နေကသမ္မတကြီးနဲ့ပတ်သက်လို့မမှန်မကန်လိမ်လည်ပြောဆိုခဲ့တာရှိခဲ့တဲ့အကြောင်းလဲတန်တမန်ကြီးကထွက်ဆိုသွားခဲ့ပါရဲ့။
မကြာခင်ထုတ်ဝေဖို့ရှိတဲ့ warning သတိပေးချက်တစ်ခုလို့ခေါင်းစဉ်တက်ထားတဲ့စာအုပ်တစ်အုပ်ထဲမှာ American သမ္မတ Donald Trump ပုံရိပ်ကိုအကြီးအကျယ်ထိခိုက်နိုင်မယ့်အကြောင်းတွေရေးသားထားပါတယ်။ Trump အစိုးရအဖွဲ့တွေကအကြီးအကျယ်အရာရှိလို့သူကိုယ်သူဆိုထားတဲ့အမည်မဖော်တဲ့စာရေးသူကသမ္မတ Trump ဟာလေကြောင်းပြန်တမ်းမှုတွေကိုထိန်းချုပ်နေတဲ့အသက်12နှစ်အရွယ်ကလေးတစ်ယောက်နဲ့တူတယ်လို့ဆိုထားပါတယ်။ဘောင်းမီမပါပဲရှောက်သွားနေတဲ့တငယ်ပြန်နေသူလို့လည်းဖော်ပြထားပါတယ်။ Washington Post သတင်းစာလိုက်ကရရှိတဲ့မထွက်သေးတဲ့စာအုပ်ထဲမှာသမ္မတ Trump ရဲ့အတုံးမကြမှုတွေရက်ဆက်ကြောက်စရာကောင်းတဲ့စိတ်တွေကိုရေးသားထားပါတယ်။သမ္မတထရန့်ဟာတကြီးတရားဘလုံးပထွေးဖြစ်တတ်တယ်လို့စိတ်ထွေဖျားတတ်သူလွယ်လွယ်နဲ့ဒေါသထွက်တတ်သူအချက်လက်တွေကိုခွဲခြားစိတ်ဖြာနိုင်စွမ်းမရှိသူလို့စာအုပ်ထဲမှာရေးထားပါတယ်။သမ္မတဟာလေရင်တွေကိုတစင်းနဲ့တစင်းမတိုက်မိအောင်ရှောင်တဲ့ခလုတ်တွေကိုအဆက်မပြတ်နှိပ်နေတဲ့ကလေးတယောက်လိုပဲလို့လည်းဖော်ပြရေးသားထားပါတယ်။စိတ်လိုက်မှန်မှလုပ်တဲ့သမ္မတကြောင့်တိုင်းပြည်ဒုက္ခမရအောင်စူးစမ်းကာကွယ်နေတဲ့ထိတ်တန့်တာဝန်ရှိသူတွေအင်ဂျူရောမှရှိတဲ့ဆိုတဲ့အကြောင်းပြီးခဲ့တဲ့နှစ်တုန်းကနယူးယောက်တိုင်းသတင်းစာရဲ့မှာသဘောထားအမြင်ဆောင်းပါးကိုဒီအမည်မဖော်တဲ့စာရေးသူကပဲရေးသားခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေဝတ်စားစင်ရင်ပုံမိတ်ကပ်လိမ့်ချေပုံနဲ့ခန္ဓာကိုယ်အလေးချိန်တွေအကြောင်းကိုလည်းသမ္မတကဝေဖန်ပြောကြားတတ်တယ်လို့စာရေးသူကပြောပါတယ်။အရေးကြုံတဲ့အခြေအနေမျိုးမှာတိုင်းပြည်ကိုဥဆောင်နိုင်စွမ်းရှိသူမဟုတ်တဲ့အပြင်ထောင်နှဲရေးနဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေရဲ့ရှင်းလင်းပြောကြားမှုတွေကိုလည်းနားမထောင်ဘူးလို့ဆိုထားပါတယ်။ a warning ဆိုတဲ့စာအုပ်ထဲမှာပဲအကြီးတန်းတာဝန်ရှိသူတွေအုပ်စုလိုက်နှုတ်ထွက်ကြဖို့စဉ်းစားခဲ့ကြတယ်လို့တကယ်လို့ကက်ဘိနက်အဖွဲ့ဝင်အများစုကသမ္မတကိုဖယ်ရှားဖို့ကြိုးစားမယ်ဆိုရင်ဒုသမ္မတ Mike Pence ကထောက်ခံဖို့အသင့်ရှိနေတယ်လို့လည်းပြောထားပါတယ်ဒုသမ္မတ Pence ကတော့အင်ဂျူရော်ရဲမှာအဲ့ဒီလိုလုပ်ဖို့ဘယ်သူမှပြောတာမကြားဘူးတလို့ဒီစာအုပ်ဟာစိတ်ပျက်စရာကောင်းတယ်လို့တုံ့ပြန်ခဲ့ပါတယ်အင်ဂျူရော်ပြောခွင့်ရကလည်းစိတ်ကူးရင်ရေးထားတယ်လို့ပြောခဲ့ပြီးစာရေးဆရာအမည်မဖော်တာကလည်းတတ်တိမရှိလို့ဖြစ်တယ်လို့ဝေဖန်ခဲ့ပါတယ
်နယူးယောက်မြို့တော်ဝန်ဟောင်းသတင်းမီဒီယာစီးပွားရေးလုပ်ငန်းရှင်ဘီလီယံနဲ့တေးမက်ကင်ဘလူးမတ်ကလာမယ့်2020ပြည့်အမေရိကန်သမ္မတယူကောက်ပွဲမှာဝင်ပြိုင်မှုအလားအလာရှိနေပါတယ်အဲဘာမှပြင်းတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းယူဝဲမှာဝင်ပြိုင်မှုအတွက်ဒီရက်ပိုင်းအတွင်းမှာပဲမှတ်ပုံတင်လိမ့်မယ်လို့လည်းခန့်မှန်းထားကြတာပါသမ္မတအဖြစ်ဝင်ပြိုင်မှုကွင်းရဖို့အတွက်မင်းရှင်းထဲမှာသူ့နာမည်ပါဖို့အဲဘာမှပြင်းနေမှာသတ်မှတ်ထားတဲ့ချက်ကတခြားပြည်နယ်တွေထက်လဲဆိုပါတယ်မြို့တော်ဝင်အောင်ဘလွန်ဘတ်ကနေနဲ့သမ္မတယူကောက်ပွဲမှာဝင်ပြိုင်သင့်မသင့်နောက်ဆုံးဆုံးဖြတ်ချက်မချသေးပေမဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ကိုအနိုင်ရအောင်ရှင်ပြိုင်နယ်လောက်တဲ့သူဒီမိုကရက်တစ်ပါတီဘက်မှာခငယ်မမမရှိသေးတဲ့အတွက်စိုးရိမ်နေတယ်လို့လည်းသူ့ရဲ့လက်ထောက်တွေကပြောခဲ့ကြပါတယ်ဘလွန်ဘတ်ကအရင်တုန်းက Republican Party ဝင်တယောက်ဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာတော့တီးခြားလူလတ်သူတယောက်ဖြစ်ရပ်တည်လာခဲ့ပြီးပြီးခဲ့တဲ့2016သမ္မတယူကောက်ပွဲအတွင်းမှာတော့ဒီမိုကရက်တစ်ပါတီသမ္မတလောက် Hillary Clinton ကိုထောက်ပခံအားပေးခဲ့သူလည်းဖြစ်ပါတယ်သူက2002ခုနှစ်ကနေ2013ခုနှစ်ထိနယူးယောက်မြို့တော်ဝင်တာဝန်ယူခဲ့ပြီးသူ့လိုပဲနယူးယောက်သားတယောက်ဖြစ်တဲ့ဒေါနယ်ထရန့်အကြောင်းကိုကောင်းကောင်းသိရှိထားသူလည်းဖြစ်ပါတယ်ထရန့်ဟာသူ့ရဲ့စီးပွားရေးအောင်မြင်မှုတွေကိုချက်ကားပြောတတ်တဲ့အနေနဲ့များတဲ့နိုင်ငံရေးသမားတယောက်ဖြစ်နေလေဘလူးဘတ်ကပြောလို့ရှိပါတယ်မြို့တော်ဝင်အောင်ဘလူးဘတ်ကရုပ်သံနဲ့ရေဒီယိုသတင်းလုပ်ငန်းတွေစီးပွားရေးမဂ္ဂဇင်းစာတောင်တွေပါဝင်သတင်းမီဒီယာဆရာစီးပွားရေးလုပ်ငန်းကြီးကိုပိုင်ဆိုင်တဲ့ဘီလီယံနာတတိယတူလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကအခြေစိုက်ထင်ရှားတဲ့အီရန်တိုက်ခိုက်ဖွဲ့တစ်ခုရဲ့ Twitter အကောင့်နဲ့ဒီဖွဲ့ကိုထောက်ခံသူတော်တော်များများရဲ့အကောင့်တွေကို Twitter လူမှုကွန်ရက်ကပိတ်ခဲ့ပါတယ်အီရန်မှာဒီမိုကရေစီအပြောင်းအလဲတွေအတွက်တိုက်ပွဲဝင်ကြသူတွေနဲ့နျူကလ িয়ার ကင်းစင်တဲ့အစိုးရပေါ်ပေါက်လာရေးထောက်ခံတယ်လို့ဆိုထားတဲ့အီရန်အမေရိကန်လူမှုအတိုင်းဝိုင်းအဖွဲ့ OIAC ရဲ့ Twitter အကောင့်ကိုပုံထုနေတော့က Twitter ကပိတ်ခဲ့တာပါဒီအကောင့်မှာ follower 6000ကျော်ရှိပါတယ် Twitter ကုမ္ပဏီစည်းကမ်းချက်တွေနဲ့မကိုက်ညီတဲ့အတွက်ပိတ်လိုက်တာလို့ Twitter ကဆိုပေမဲ့ဘလို့စည်းကမ်းချက်တွေကိုချိုးဖောက်တယ်လဲဆိုတော့ VOA ရဲ့အမေးကိုတုံ့ပြန်ခြင်းမရှိသေးပါဘူးOIAC အဖွဲ့ Washington မြို့တော်မှာပုတ်ထုနေ့ကလုပ်တဲ့အခမ်းအနားတစ်ခုအကြောင်းလူမှုကွန်ရက်ပေါ်မှာအတိပေးဖို့လုပ်တော့မှသူတို့အကောင့်ပိတ်ခံရတာသိတယ်လို့ OIAC ဘုတ်ဖွဲ့ဝင်တယောက်က VOA ပါရှားဌာနကိုပြောပါတယ်။ဒါဟာနားလည်မှုလွဲမှားတာဖြစ်နိုင်ကြောင်းနဲ့သူတို့ Twitter ကိုဆက်သွယ်ရှင်းပြမယ်အကြောင်းလည်းပြောပါတယ်။ OIAC အဖွဲ့ဟာပြည်ပရောက်အီရန်အတိုက်အခံလှုပ်ရှားမှုမူဂျာဟာဒင်းဤခါလာအဖွဲ့ရဲ့နဲ့မဟာမိတ်ဖြစ်ပါတယ်။MEIG အဖွဲ့ကတော့ဒီအီရန်ကအာဏာရှင်အစိုးရပြုတ်ကျရေးလှုပ်ရှားနေတဲ့အဖွဲ့ဖြစ်ပါတယ
် VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ70 kHz 1863ညလိုက်တိုမီတာ19 kHz 15563ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကနေရက်ပြောင်းမဲ့သူ2000ကျော်ကိုမြန်မာတောင်ဝင်ရှိသူတွေစစ်စစ်ပြီးစီးထားပြီးပြည်လည်လက်ခံမှုအသိရှိနေသူ3500နီးပါးရှိတဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ဒုက္ခသည်တွေပြည်လည်ခေါ်ယူရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတောင်ဝင်ရှိသူတွေရဲ့ပြီးခဲ့တဲ့လတဲ့ဓာကားမျိုးတော်မှာတတိယအကြိမ်ပူးတွဲလုပ်ငန်းဖွဲ့အစည်းအဝေးအတွင်းဘင်္ဂလားဒေ့ရှ်ဘက်ကပေးရထားတဲ့လူပေါင်း12432ယောက်နဲ့2963ယောက်ကိုမြန်မာလူထုမှလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစစ်ဆေးမှုတွေပြီးဆုံးတော့ပြီကြောင်းလည်းပြောဆိုထားတာပါစစ်ဆေးပြီးစီးထားသူတွေကပြည်내နေရာချဖို့စီစဉ်ထားသူလူပေါင်း3450ပါဝင်တဲ့စင်းကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့ထားတဲ့ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်2019ခုနှစ်တည်းရခိုင်ပြည်နယ်ကလူညိုရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရေဝန်ကြီးဆွေးအောင်စုကိုလမ်းလမ်းရှင်းလင်းခဲ့တဲ့မြန်မာလူညိုရေးတပ်ဖွဲ့ရဲ့စစ်စင်ရေးတွေနောက်ပိုင်းအင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ရေဝန်ကြီးဒုက္ခသည်တွေကိုပြည်နယ်လက်ခံရေးမြန်မာဆွေးအောင်ကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လာတွေတည်ကြစီလက်မှတ်ရေးထိုးထားတာပါဒါမှမဟုတ်ဒုက္ခသည်တွေရဲ့အခြေခံအခွင့်အရေးတွေနဲ့လူညိုရေးအတွက်ဆွေးနွေးမှုတွေနဲ့တူနေရပြန်ပို့ရေးစီစဉ်နေအခုချိန်ထိအထမမြတ်ပဲဖြစ်နေပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုမြန်မာဆွေးရကတရားဝင်လက်ခံမထားရမယ်လဲဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေကိုပြန်လည်လက်ခံသွားဖို့အသိရှိတဲ့အကြောင်းပြောဆိုထားတာပါဒ ဒီလိုပဲကိုလိုဘောဆန္ဒနဲ့နေရပြန်လာသူတွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံခဲ့ရမှာအခုချိန်ထိရာခိုင်နှုန်းလောက်တည်ရှိနေပြီဆိုပြီးတော့လည်းမြန်မာတာဝန်ရှိသူတွေကမကြသေးခင်တုန်းကပဲသတင်းထုတ်ပြန်ထားပါတယ်
ဟောင်ကောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ဆန္ဒပြမှုအတွင်းကားပါကင်အမြင့်ပေါ်ကပြုတ်ကျတဲ့ဆန္ဒပြတက္ကသိုလ်ကျောင်းသားတယောက်ဒီကနေ့သေဆုံးသွားပါတယ်။ဟောင်ကောင်သိပ္ပံနဲ့ဤပညာတက္ကသိုလ်ကအသက်22နှစ်အရွယ်ကျောင်းသားချောက်စာလော့တယောက်ပါကင်ထဲမှာသွေးအိုင်ကြားမင်းမျောနေတာကိုတနင်္လာနေ့မနေ့အစောပိုင်းကတွေ့ရှိခဲ့ပြီးတဲ့နောက်ဆေးရုံတင်ခဲ့တာဖြစ်ပါတယ်။ကောင်လုံးကျွန်းကဆန္ဒပြပွဲတွေအတွင်းအဲ့ဒီကားပါကင်နားမှာရဲတွေနဲ့ဆန္ဒပြသူတွေအထီးကရုံဖြစ်ခဲ့ပါတယ်။ရဲတွေကိုအရာဝတ္ထုတွေနဲ့ပစ်ပေါက်တဲ့ဆန္ဒပြသူတွေကိုရဲတွေဘက်ကမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့ပါတယ်။တေဆုံးသွားတဲ့ကျောင်းသားချောင်းဘလို့ကျောင်းကားပါကင်အမြင့်ကနေပြုတ်ကျတယ်လဲဆိုတာအတိအကျမသိရပေမဲ့မျက်ရည်ယိုပုံးတွေရှောင်ရင်းနဲ့ပြုတ်ကျခဲ့ပုံရတယ်လို့ဟောင်ကောင်ကလာတဲ့သတင်းတွေကပြောပါတယ်။ရဲတွေနောက်ကလိုက်လို့ကျောင်းသားထွက်ပြေးရင်ပြုတ်ကျတေဆုံးတယ်ဆိုတဲ့ပြောကြားမှုကိုတော့ဟောင်ကောင်ရဲတပ်ဖွဲ့ကညှင်းဆိုပါတယ်သူဘယ်လိုကြောင့်တည်ဆုံးခဲ့တယ်ဆိုတာအပြည့်အဝစုံစမ်းသွားမယ်လို့လေရဲတပ်ဖွဲ့တာဝန်ရှိသူကသတင်းစာဆင်းလင်းပွဲမှာဒီကနေ့ကတိပေးသွားပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေကိုဦးဆောင်လှုပ်ရှားသူတယောက်ဖြစ်တဲ့ Joshua Wong ကဝန်ထမ်းချင်းအထိတ်မှတ်အမဲရောင်တွေဝေချဖို့ဟောင်ကောင်မြို့ကန်တွေကိုတိုက်တွန်းထားပါတယ်။ဆန္ဒပြကြောင်းသားတည်ဆုံးသွားတဲ့သတင်းထွက်လာပြီးနောက်မှာပဲဟောင်ကောင်တဝမ်းမှာအောက်မေ့ချင်းအထိတ်မှတ်အခမ်းအနားတွေကျင်းပနေကြပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုရဲ့မကြာခင်ကတရုတ်ကွန်မြူနစ်ပါတီပေါ်ဝေဖန်မှုတွေဟာအနေရကြီးလွန်ပြီးမတမာတဲ့စိတ်ဓာတ်ကိုပြတ်သားရောက်တဲ့အကြောင်းတရုတ်နိုင်ငံကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။နိုင်ငံတကာမှလွှမ်းမိုးမှုအာရုံစိုက်နေတဲ့တရုတ်နိုင်ငံကိုရင်ဆိုင်ဖို့လိုအပ်ကြောင်းပြောဆိုလိုက်ပြီးပြီးခဲ့တဲ့လတည်းမှာပဲတရုတ်ကွန်မြူနစ်ပါတီပေါ်ဝန်ကြီးပွန်ပီယိုကဝေဖန်တက်ခဲ့ခဲ့တာပါ။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမှစီမံကိန်းနဲ့တရုတ်နိုင်ငံအနောက်ဘက်ရှင်ချမ်းဒေသကဝီဂါမိုစင်နီပေါ်လူခွင့်ရေးချုပ်ပေါက်မှုတွေနဲ့ပတ်သက်လို့ဝန်ကြီးပွန်ပီယိုရဲ့မကြသေးခင်ကမှတ်ချက်ပြီးပြောဆိုမှုတွေပုံမှန်လေးတရုတ်နိုင်ငံကမချေမနှက်ဖြစ်နေပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရခန်ရှောင်ကတော့တရုတ်နိုင်ငံရဲ့နိုင်ငံရေးစနစ်ပေါ်ဝေဖန်တက်ခတ်မှုတွေနဲ့တရုတ်နိုင်ငံဟာချင်းချောက်မှုတရားဖြစ်မှတ်ချက်ပေးခဲ့တာအယူဆရရအန်ဒီယန်ရှိရဲ့လုပ်ရဖြစ်တဲ့အကြောင်းဒီကနေ့ပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့တာပါ။တရုတ်ပြည်သူတွေနဲ့ကွန်မြူနစ်ပါတီကြားတွေ့ထုတ်ရလုပ်ရဖြစ်နေတယ်ပြောဆိုခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီကတရုတ်ပြည်သူတွေနဲ့အကျိုးစီးပွားကိုကိုစားပြုပြီးအစဉ်တစိုက်အကာအကွယ်ပေးခဲ့တာကြောင့်လူလူယုံကြည်မှုရရှိထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာရှိတဲ့ Sikh ဘာသာဝင်တွေအတွက်အထွတ်အမြတ်ဘုရားကျောင်းတစ်ခုကိုအိန္ဒိယနိုင်ငံဘက်က Sikh ဘုရားဖူးတွေပြည်ဝင်ခွင့်ဗီဇာမပါဘဲတစ်နှစ်ပတ်လုံးလာရောက်ခွင့်ကိုနောက်ပတ်စနေနေ့ကနေစတင်ခွင့်ပြုတော့မှာပါ။ပန်ချပ်ပြည်နယ်ကာတာပူဝါမှာရှိတဲ့ဘုရားကျောင်းဟာအိန္ဒိယနယ်စပ်ကနေ၄ကီလိုမီတာလောက်အကွာမှာရှိပါတယ်။စိတ်ဘာသာကိုစတင်ထူထောင်ခဲ့တဲ့ဂုရုနာနက်၁၆ရာစုကကွယ်လွန်သွားတဲ့နေရာလို့ယုံကြည်ရတဲ့နေရာမှာဖျားချောင်းကိုဆောက်ထားတာပါ Gurdwara Daba Sahab Katakura လို့သိကြတဲ့ဖျားချောင်းကို India Sikh ဘာသာဝင်တွေလာရောက်နိုင်ကြဖို့အတွက် India နဲ့ Pakistan ကြားသဘောတူညီချက်လက်မှတ်ထိုးခဲ့ပါတယ်ဒီသဘောတူညီချက်အရ India ဘက်ကနေချင်းပြန်ဖျားဘူးတရက်ကို9,000အထိလာရောက်ခွင့်ပြုမှာဖြစ်ပါတယ်ကက်ရှမီးယားဒေသနယ်မြေပိုင်းနဲ့ကြောင့်ဆစ်ဆောင်နေတဲ့အိန္ဒိယနှစ်နိုင်ငံကြားမှာရှားပါးတဲ့ပူးပေါင်းဆောင်ရွက်မှုတစ်ခုလို့မြင်နိုင်ပါတယ်။ဖျားချောင်းကိုဥတီဖောက်လုပ်ထားတဲ့တိသန့်လမ်းဖွင့်ပွဲကိုပါကစ္စတန်ဝန်ကြီးချုပ်အီမရာခမ်တက်ရောက်မှာဖြစ်ပါတယ်။နိုဝင်ဘာ12ရက်နေ့မှာဂုရုနာနက်ရဲ့အသက်950ပြည့်မှာမို့အဲ့ဒီအထိမ်းအမှတ်နဲ့စနေနေ့လမ်းဖွင့်ပွဲလှုပ်တာဖြစ်ပါတယ်ရှင
်။ကြောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ကိုအောင်လွင်တို့ပြောပြပေးသွားကြတာပါရှင်အခုထုတ်လွှင့်ပေးမယ့်သတင်းလာရတဲ့မှာအရင်ဆုံးအိန္ဒိယသမုဒ္ဒရာဒေသတွင်းနိုင်ငံများအဖွဲ့နဲ့မြန်မာပြည်ပါဝင်ခွင့်ဒုတိယကြိမ်ပယ်ချခံရတယ်ဆိုတာပြောပြပေးမှာပါအိန္ဒိယသမုဒ္ဒရာဒေသတွင်းနိုင်ငံများအဖွဲ့ IORA မှာအဖွဲ့ဝင်အဖြစ်ပါဝင်ဖို့မြန်မာနိုင်ငံရဲ့လျှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့သေးသိမ့်တဲ့သဘောထားကိုပြသရာရောက်တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကတုံ့ပြန်ပါတယ်။နိုဝင်ဘာလ5ရက်ကနေ6ရက်ထိ UAE Arab Sovereign များပြည်တော်စုမှကျင်းပတဲ့ IORA ရဲ့ CSO အကြီးဆုံးအရာရှိများ21ကြိမ်မြောက်အစည်းအဝေးမှာမြန်မာကအဖွဲ့ဝင်ဖြစ်ဒုတိယကြိမ်ထပ်မံလျှောက်တာကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တဲ့အတွက်လျှောက်လာပယ်ချခံခဲ့ရတာဖြစ်ပါတယ်။ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါရရှင
်အဖွဲ့ဝင်22နိုင်ငံနဲ့ဆွေနေဘတ်နိုင်ငံ9နိုင်ငံပါဝင်တဲ့အိန္ဒိယသမုဒ္ဒရာဒေသရင်းနိုင်ငံများအဖွဲ့ IORA မှာအဖွဲ့ဝင်အဖြစ်မြန်မာနိုင်ငံရဲ့လျှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ခဲ့ပါတယ်IORA ရဲ့စီမံစည်းကမ်းအရာပြဿနာအားလုံးအတွက်တညီတညွတ်ထဲဆုံးဖြတ်ရမယ့်ဥပဒေချမှတ်ထားတာကြောင့်နိုင်ငံတစ်ခုတည်းကကန့်ကွက်ရင်းအဖွဲ့ဝင်အဖြစ်လျှောက်ထားချက်ကပယ်ချခံရတာပါ မြန်မာနိုင်ငံကရိုဟင်ဂျာတွေနေရပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုမရှိဘဲ IOIA နောက်ဆုံးဆွေးနွေးပွဲကျင်းပအချိန်ကစပြီးအခုချိန်ထိဘာမှမပြောင်းလဲသေးဘူးဆိုတဲ့အကြောင်းပြချက်နဲ့မြန်မာနိုင်ငံရဲ့အဖွဲ့ဝင်အဖြစ်ထပ်မံလျှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်ခဲ့တာပါ။အဲ့ဒီလိုကန့်ကွက်လိုက်တာဟာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့နှစ်နိုင်ငံဆက်ဆံရေးအပေါ်လိုလားမှုမရှိဘူးဆိုတာကိုပြလိုက်တာလို့နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးကပြောပါတယ်။
ကျွန်တော်တို့အဖွဲ့ဝင်ဖြစ်ချင်တဲ့ဆန္ဒနဲ့ကတော့ဆက်ပြီးတော့ဆောင်ရွက်နေတာပေါ့နော်အဲ့တော့သူတို့ရဲ့စီမင်းစည်းကမ်းအရလည်းသူတို့ကအဲ့ဒီမှာတူညီဆန္ဒနဲ့ဆုံးဖြတ်ရမယ်ဆိုတော့တနက်နိုင်ငံတွေကလက်ခံကျင်းပမယ်နဲ့တနက်နိုင်ငံတွေကကန့်ကွက်ထားတယ်ကန့်ကွက်ထားတယ်ဆိုတော့အတွင်းတော်ကပြဿနာနဲ့ဒီရနေရတကယ်ဆိုဘာမှသိမဆိုင်ဘူးအဲ့တော့ဒီဟာသူတို့ရဲ့တိတိတ်နဲ့သဘောထားကိုထုတ်ပြလိုက်တဲ့သဘောပဲလေ
ဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာနိုင်ငံဟာပူးပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ပြောဆိုချက်ဟာဘယ်အချက်ကိုအခြေခံပြောလဲဆိုတာမသိပေမဲ့သူတို့ရဲ့တချို့တောင်းဆိုချက်တွေဟာလက်ခံနိုင်တဲ့အခြေအနေမှာရှိမနေဘူးလို့ဦးချန်အေးကဆက်ပြောပါတယ်
။ဒီမှာလာပြီးတော့ဆောက်ကြည့်တဲ့အဖွဲ့တွေလုံမယ်လို့တော့ပြင် citizenship ကိုဦးစားပေးရမယ်လို့နောက် accountability ကိုဦးစားပေးရမယ်ဆိုတာတွေကကျွန်တော်တို့ကကျွန်တော်ဆောင်ရွက်နေတာရှိတယ်။ဆိုတော့ဒီလိုဟာမျိုးတွေရောတော့ကျွန်တော်တို့ကလက်မခံနိုင်ဘူး။လက်တွေ့ဆောင်ရွက်ထားတာတွေကကျွန်တော်တို့ကတပ်တွေပြလို့ရတယ်။တပ်တွေပြလို့ရတယ်ဆိုတော့ဒီလူတွေကိုပြန်ပြီးတော့လက်ခံမယ်ဆိုတဲ့အခါမှာထွက်သွားတယ်ဆိုတော့အထောက်အထားတစ်ခုခုတည်းပြန်လက်ခံမယ်ဆိုတာတော်တော်လေးကိုကျွန်တော်တို့ short ပေါ်ပေးထားတာ။လက်မခံရင်လည်းလူသာဆိုလို့ရှိရင်အဲ့ဒီနေရာမှာအထင်အငယ်လုပ်ထားလို့ရတယ်။ဒီပြင်ချွင်းချက်တွေဒီပြင်တောင်းဆိုမှုတွေကတော့ကျွန်တော်တို့ကအချုပ်အခြာအနာဘနိုင်ငံတစ်ခုဖြစ်တဲ့အတွက်အဲ့ဒါလေးကိုကျွန်တော်တိုက်လို့လို့ရမှာမဟုတ်ဘူး။
မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့တစ်ဖက်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်ခံရေးအတွက်အစိုးရချင်းပူးပေါင်းဆောင်ရွက်မှုတွေရှိနေပါတယ်။2018ခုနှစ်အောက်တိုဘာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပခဲ့တဲ့မြန်မာဘင်္ဂလားဒေ့ရှ်တတိယအကြိမ်မြောက်ပူးရဲလုပ်ငန်းအဖွဲ့အစည်းအဝေးမှာနေရာစုဟာသူ 22,432 ဦးစည်းရင်ကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးအပ်ခဲ့တာမှာ1963ကိုကနဦးစီစစ်ပြီးအဲ့ဒီအထက်ကနောက်တစ်ဆင့်အနေနဲ့ကြေးရွာအလိုက်ပြန်လဲစည်ရင်ပြုစုပြီးအတုံးလိုက်ပေးပို့နေရမှာတတိယအတုံးအဖြစ်စီစစ်ပြီးသူ3450ဦးစည်ရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကမနေ့ကနိုဝင်ဘာ9ရက်နေ့ကနောက်ဆုံးပေးပို့ထားခဲ့ကြောင်းမြန်မာနိုင်ငံရှားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နေရဆုဟာသူတွေကိုယ်တော်နဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတာအခုချိန်ထိ400ကျော်ရှိနေပါပြီ။ဒါပေမဲ့ပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့အဲ့ဒီလိုပြောဆိုမှုအပေါ်ဦးချန်အေးက
ပြန်လာတဲ့လူတွေလက်တဆုပ်စာဟုတ်မဟုတ်ဆိုတာတွေကလည်းသူတို့အခက်အခဲကြားရရနေပြီလို့စူးစမ်းပြီးတော့ပြန်လာကြတာ။ဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းမကြသေးခင်တော့သူတို့အကောင့်မြင်တဲ့ပုံစံမရှိတဲ့ပြောဆိုမှုတွေရှိတယ်။အဲ့တော့ကျွန်တော်တို့ကိုယ်တိုင်ကလည်းတန်းနေရဝင်လာပေါ့။ဒီလိုမျိုးနိုင်ငံဒီကိစ္စကိုဖြေရှင်းမှုအတွက်ကိုဘယ်လိုလဲလာမှရှိရလားဆိုတာအဓိကတော့နိုင်ငံသားတွေမှာရှိတဲ့သဘောတူညီတဲ့အတိုင်းကိုတိကျဆောင်ရွက်ဖို့ပဲလိုတ
ယ်။မြန်မာနိုင်ငံရဲ့နိုင်ငံသားရေးဆက်ဆံရေးမူဝါဒအရနိုင်ငံတကာနဲ့အပြုသဘောပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အချက်အပါအဝင်မြန်မာနိုင်ငံအနေနဲ့အိန္ဒိယသမုဒ္ဒရာရဲ့အရေးပါတဲ့နိုင်ငံထဲမှာပါရှိနေပြီးနိုင်ငံအတွက်အကျိုးဖြစ်ထွန်းစေတာကြောင့် IOI အဖွဲ့ဝင်နိုင်ငံဖြစ်ဖို့ကိုလျှောက်ထားရခြင်းဖြစ်ပါတယ်။ဒါဟာအခုလ5ရက်နဲ့6ရက်နေ့တွေမှာဒူဘိုင်းမှာကျင်းပတဲ့ IOI ကောင်စီ CSO အကြီးအကဲအရာရှိတွေရဲ့20ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်ဖို့အတွက်ဒုတိယအကြိမ်ထပ်မံလျှောက်ထားတာဖြစ်ပါတယ်။19ကြိမ်မြောက် IOI ကောင်စီဝင်ကြီးများအဆင့်ဆွေးနွေးပွဲကိုအခုလ14ရက်နေ့မှာကျင်းပမှာဖြစ်ပြီးအဲ့ဒီနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုအလှည့်ကျဒုတိယသဘာပတိအဖြစ်တရားဝင်လွှဲပြောင်းပေးမှာဖြစ်ပါတယ်ရှင်
။စုစုပြောပြသွားတာပါရှင်။မန္တလေးကရွှေနန်းတော်ကျောင်းပြုပြင်ထိန်းသိမ်းရေးလုပ်ငန်းအတွက်အမေရိကန်ဒေါ်လာ3သိန်းထပ်ပြီးတော့ထောက်ပံ့မဲ့အကြောင်းအမေရိကန်တန်ရုံးကဒီကနေ့ထုတ်ပြန်ပါတယ်ဒီတစ်ချိန်နဲ့ဆိုရင်ဒီသမိုင်းတန်ဖိုးကြီးတဲ့မန္တလေးမြို့ကရွှေနန်းတော်ကျောင်းပြုပြင်ထိန်းသိမ်းရေးအတွက်အမေရိကန်ကထောက်ပံ့ပေးခဲ့တာဟာစုစုပေါင်းအမေရိကန်ဒေါ်လာ 1.3 တန်ရှိသွားပြီဆိုတဲ့အကြောင်းကိုတော့ကိုစီသူကဆက်ပြီးတော့ပြောပြပါမယ်ရှင
်19ရာစုဂုံးပေါင်ခေတ်လက်ရာဖြစ်တဲ့မန္တလေးမြို့ကရွှေနန်းတော်ကျောင်းပြုပြင်ထိန်းသိမ်းရေးအတွက်အကူအညီဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ယဉ်ကျေးမှုအမွေအနှစ်များထိန်းသိမ်းဆောင်လျှောက်ရေးတာမတ်ကြီးများရန်ပုံငွေအစီအစဉ်ကတဆင့်ပေးအပ်ကူညီတာဖြစ်တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူအာရနီမရင်းက VOA ကိုပြောပါတယ
် So today the US embassy is pleased to announce $300,000
လက်ရှိလုပ်ငန်းဆောင်ရွက်နေတဲ့မန္တလေးရွှေနန်းတော်ကျောင်းပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ3သိန်းထပ်ဆောင်ကူညီရတဲ့ဆိုတာကြေညာရှင်ပါတယ်။ဒါနဲ့ပါဆိုရွှေကျောင်းပြုပြင်ရေးအတွက်အမေရိကန်ကထောက်ပံ့တာဒေါ်လာ 1.3 သန်းရှိသွားပါပြီ။အခုအထောက်အပံ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ရည်ကြီးမှုအမွေအနှစ်များထိန်းသိမ်းဆောင်ရွက်ရေးတာမတ်ကြီးများရန်ပုံငွေအစီအစဉ်ကတဆင့်ပေးအပ်ကူညီတာဖြစ်ပါတယ်။
ခုကူညီဟာပျက်စီးယိုယွင်းနေတဲ့အစိတ်ပိုင်းတွေပြည်ပြင်ထိန်းသိမ်းမှုအပြင်ဒေသခံလက်မှုပညာရှင်တွေမန္တလေးတိုင်းတွင်းကထိန်းသိမ်းဆောင်ရှောက်ရေးလုပ်ကံသူတွေကိုစွမ်းရည်မြင့်တနန်းတွေပေးဖို့အတွက်ပါအသုံးပြုသွားမယ်လို့သူကဆက်ပြောပါတယ်
In addition to preserving this historic site for future generations in Myanmar through this project
နာဂတ်မျိုးဆက်သစ်အတွက်ဒီသမိုင်းဝင်အမွေအနှစ်ကိုထိန်းသိမ်းပြုပြင်ပေးနေတာအပြင်ဒီစီမံကိန်းကနေဒေသခံလက်မှုပညာသည်တွေစိတ်ဝင်စားတဲ့ကျောင်းသားကျောင်းသူတွေနဲ့အင်လန်းညုံတွေကိုပါသင်တန်းတွေပေးသွားဖို့ရည်ရွယ်ထားပါတယ်မြန်မာနိုင်ငံမှာခရီးသွားတွေအများဆုံးလာတဲ့နေရာတွေထဲကတစ်ခုကိုပြုပြင်ထိန်းသိမ်းဝင်ရလို့ဝန်တာကျောင်းလဲတန်မတ်ကြီးမာစီရဲကသတင်းစကားပါထားပါတယ်
မန္တလေးရွှေကြောင်းပြည်ရေလုပ်ငန်းတွေကို2014ခုနှစ်ကတည်းကအမေရိကန်ခြေဆိုင်ကမ္ဘာရှေးဟောင်းအမွေနဲ့အဆောက်အအုံများထိန်းသိမ်းဆောင်ရှောက်ရေးရန်ပုံငွေအဖွဲ့ World Monument Fund နဲ့ဒေသခံလက်မှုပညာရှင်တို့ပူးပေါင်းပြီးတော့သုတေသနတွေလုပ်ခဲ့တာပါပျက်စီးယိုယွင်းနေတဲ့ကျွန်းတိုင်လုံးတွေကိုလဲလှယ်တာလေကားတွေကိုပြုပြင်တာတစ်သားအမှုလက်ရာတွေကိုထိန်းသိမ်းတာအစားထိုးတာတွေကိုစနစ်တကျလုပ်ကိုင်နေကြတာပါဒါ့အပြင်ရွှေကြောင်းပတ်ဝန်းကျင်ရေစည်းရေလာကောင်းအောင်နဲ့ရေရှည်ထိန်းသိမ်းနိုင်မယ့်အပြင်ဆင်တွေကိုမူလလက်ရာမပြတ်ပြုပြင်ထိန်းသိမ်းနေကြတာပါဒီလုပ်ငန်းစဉ်မှာ World Monument Fund ကကြီးကြပ်တဲ့အမေရိကန်နိုင်ငံသားရှေးဟောင်းထိန်းသိမ်းရေးပညာရှင်တွေပါတယ်လို့ဒေသခံလက်မှုဥပညာရှင်တွေအပြင်ရှေးဟောင်းအမွေနဲ့ထိန်းသိမ်းရေးလေ့လာနေတဲ့ကျောင်းသူကျောင်းသားတွေပါဝင်ကြတယ်လို့ထိန်းသိမ်းပြုပြင်ရေးတာဝန်ရှိသူက VOA နဲ့တွေ့ဆုံမှုတစ်ခုမှာပြောဆိုထားပါတယ်ခင်ဗျာ
။သောတာရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခမ်းမတည့်ရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြခဏကြုံကြရပါလေအခုနောက်ဆုံးမှဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲကဖမ်းဆီးသွားတဲ့အထီးပါလက်နက်ကင်ပဋိပက္ခတွေကြားမှာအယက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအယက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အနေနဲ့ညတိုင်းလေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ရှင်။
ဒီလိုရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။မြောက်အတ္တလန်တိတ်စာချုပ်အဖွဲ့ဟာတမိုင်းကျောင်းတစ်လျှောက်အရေးပါတဲ့မဟာဗျူဟာမြောက်အဖွဲ့တွေကတခုအဖြစ်ရှိနေစေလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။နေတိုးအဖွဲ့ဟာလူသန်းပေါင်းများစွာလွတ်လပ်ရေးရအောင်ကူညီခဲ့ပြီးကမ္ဘာတဝန်ကွန်မြူနစ်အစိုးရတွေရဲ့အန်ဒီယေကနေကာကွယ်နိုင်ရေးအရေးပါတဲ့ကဏ္ဍမှာဆက်ပြီးတော့ရှိနေတယ်လို့ဂျာမနီနိုင်ငံမှာကြာသပတေးနေ့ကကျင်းပခဲ့တဲ့ဘာလင်တိုင်းဖြိုချခဲ့တဲ့နှစ်30ပြည့်အခမ်းအနားတွင်မှသူကပြောခဲ့တာပါ။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကအမေရိကန်ပြည်ထောင်စုအနေနဲ့ဂရိကဝတ်အတိုင်းလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ဝေဖန်ပြီးနေတိုးအဖွဲ့ကြီးဟာအုံနောက်အလုံးမလုပ်တော့တဲ့အဖွဲ့လို့တွစ်ဆုံမေးမြန်းခန့်တစ်ခုမှပြောခဲ့ပြီးတဲ့နောက်မိုက်ပွန်ပီယိုရဲ့အခုလိုတုံ့ပြန်ချက်ထွက်လာတာပါ။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြပါမယ်ရှင်
။အလန်နစ်သမုတ်တရားတစ်ဖက်ချက်မှရှိတဲ့အမေရိကန်နဲ့ဥရောပကြားပူးပေါင်းဆောင်ရွက်မှုဟာလွန်ခဲ့တဲ့နှစ်30ကဘာလင်တိုင်းပြူကျဖို့အတွက်အရေးပါခဲ့ပြီးတော့အခုချိန်ထိလည်းအရေးပါတဲ့အခမ်းအနားမှာဆက်ရှိနေတုံးပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းနှစ်ချမ်းကွဲသွားတဲ့ဂျမနီကကြေးရွာတစ်ခုကိုသွားပြီးတဲ့နောက် Leipzig မြို့မှာသူကအခုလိုပြောကြားလိုက်တာပါ
။ There we were in this place where
1989ခုနှစ်ကဘာလင်တိုင်းပြူကျဖို့နဲ့1990ပြည့်ဂျမနီနှစ်နိုင်ငံပေါင်းစည်းရေးအတွက်ဒီမိုကရေစီစံနှုန်းတွေကိုတန်မှုထားတဲ့နိုင်ငံတွေဟာဒီကိုလာပြီးအချိန်တော့ကြာအတူလောက်ခဲ့ကြပါတယ်။လူသံပေါင်းများစွာကိုလွတ်လပ်ရေးအောင်လုပ်ပြီးအင်တန်ကိုခက်ခဲတဲ့အခြေအနေကနေကယ်တင်နိုင်ခဲ့ကြပါတယ်။နေတိုးဖွဲ့ဟာအရေးပါတဲ့ဖွဲ့တစ်ခုဖြစ်ဆက်ရှိနေပြီးတမိုင်းမှတ်တမ်းတစ်လျှောက်အရေးပါဆုံးမဟာဗျူဟာမြောက်ဖွဲ့တစ်ခုလည်းဖြစ်ပါတယ်
။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကနေတိုးဖွဲ့ဟာအုံနောက်အလုံးမလုပ်တော့တဲ့အဖွဲ့လိုဝေဖန်လိုက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဂရိကဝတ်အတိုင်းလိုက်နာဆောင်ရွက်မှုအားနည်းပြီးဥရောပအနေနဲ့သူ့ရဲ့ကာကွယ်ရေးအတွက်အမေရိကန်ကိုအားကိုးလို့မရဘူးလို့တွစ်ဆုံမိ мян ကန်တခုမှပြောဆိုလိုက်ပြီးတဲ့နောက်မိုက်ပွန်ပီယိုကအဲ့လိုတုံ့ပြန်လိုက်တာပါ။ဥရောပအနေနဲ့အနေနဲ့ကြောက်ကဘာနာမှာကြားရောက်နေပြီးတော့ဒီကနေ့ရုံးမထနိုင်ဘူးဆိုရင်ကိုကြီးမန်းထားတဲ့ပန်းနိုင်ကိုရောက်ဖို့လဲလုံနိုင်မှာမဟုတ်ဘူးလို့ပြည်내သမ္မတကဥရောပကဂျန်နဲ့နေတို့အဖွဲ့ဝင်နိုင်ငံတွေကိုပြောကြားလိုက်ပါတယ်။ဒါမဲ့လည်းဂျမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကတော့ပြည်내သမ္မတရဲ့အမြင်ကိုမထောက်ခံပါဘူး။
ဖရန်စစ်ပရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာဖရန်စစ်ဖရက်ဆိုရင်ဒီယာ
ောက်နေစေဆိုပြီးတော့ပြောပါတယ
် I welcome European unity I welcome
ဥရောပသွေးစည်းညီညွတ်ရေးကိုကျွန်တော်တို့ကြိုဆိုပြီးဥရောပကာကွယ်ရေးအကောင်လာဖို့အတွက်ကြိုးပမ်းမှုကိုလည်းကြိုးစားပါတယ်ဒါပေမဲ့ဥရောပသွေးစည်းညီညွတ်မှုကနေတို့အဖွဲ့သွေးစည်းညီညွတ်မှုကိုအစားမထိုးနိုင်ပါဘူးစီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုရုတ်တရက်ပြန်ယူသိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာနေတိုးအဖွဲ့ဝင်ဖြစ်တဲ့တူရကီကစီးရီးယားကိုကျူးကျော်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်။ဒါကြောင့်နေတိုးအဖွဲ့အတွင်ပူးပေါင်းဆောင်ရွက်မှုပေါ်မှာမေးခွန်းတွေလည်းထုတ်လာနေကြတာပါ။ပြည်သူ့သမ္မတရဲ့အမှတ်ချက်ဟာလက်ရှိနေတိုးအဖွဲ့ရဲ့အခြေအနေပေါ်မှာအထူးကြဖော်ပြလိုက်တာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကတော့ပြောပါတယ်။သမ္မတထွန်းမှပြီးခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲ COE အတွင်းမှာလဲနေတိုးအဖွဲ့ဟာခေတ်နောက်ကျပြီးတော့အသုံးမဝင်တဲ့အဖွဲ့ဖြစ်တယ်လို့ပြောဆိုလိုက်ပြီးနေတိုးအဖွဲ့ကဥရောပအဖွဲ့ဝင်နိုင်ငံတွေဟာနေတိုးအဖွဲ့ကာကွယ်ရေးအတွက်သူတို့ပေးဖို့ကတိပြုထားတဲ့တိုင်းပြည်ဝင်ငွေရဲ့၂၀၀ခိုင်နှုန်းကိုပေးဖို့အတွက်လဲပြက်ကွက်တယ်ဆိုပြီးတော့စွပ်စွဲခဲ့ပါတယ်အဲ့လိုပြောဆိုလိုက်တာတွေကြောင့်သမ္မတထွန်းမှနေတိုးအဖွဲ့ပေါ်မှာပို့ပြီးတော့ခိုင်မာအားကောင်းလာအောင်လုပ်ဖို့စိတ်ဝင်စားနေရဆိုတာတက်တည်ပြတာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကတော့ပြောပါရခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းစီစဉ်တွေမှာတော့နိုင်ငံတကာသတင်းတွေနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းနဲ့မြန်မာသတင်းတွေအပြင်အမျိုးသမီးကန္တာသုတဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရမှာပါလိုင်းဒိုမီတာ19ကီလိုဟတ်စ်တင်ကလင်းသာတုံညာလိုင်းဒိုမီတာ25ကီလိုဟတ်စ်11803ညာလိုင်းဒိုမီတာ32ကီလိုဟတ်စ် 9335တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရှင်အခုတောက်ကြနေညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ထူးထမ်းတဲ့ဟောင်းဂျိုးဘိုက်ဒင်နိုင်ငံရေးဝန်ကြီးဟောင်းဟီလိုင်ကလင်တန်နဲ့စုံစမ်းစစ်ဆေးစတဲ့စကားလုံးတွေကိုယူကရိန်းသမ္မတကိုယ်တိုင်လူစုရှင်များပြောစီလိုတဲ့အကြောင်းအမေရိကန်နိုင်ငံရေးဌာနထိတ်တန့်ရရှိတယောက်ကလွတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ်။အမေရိကန်ဒုလထောင်နိုင်ငံရေးဝန်ကြီးဂျော့ချ်ကန်ရဲ့ပြည်ရဲလာတဲ့တကပိတ်ချမ်းနာပွဲမှာထွက်ဆိုခဲ့တာတွေကိုသမ္မတပေါ်ရေးယူနိုင်ရေးစုံစမ်းနေတဲ့ဒီမိုကရက်လွတ်တော်ကိုယ်စားလှယ်ကစာသားအဖြစ်ထုတ်ပြန်မှာအခုလိုတည်လာခဲ့ကြရတာပါနယူးယောက်မြို့တော်ဝန်ဟောင်းသတင်းမီဒီယာစီးပွားရေးလုပ်ငန်းရှင်ဘီလီယံနာသတင်းကြီးမိုက်ကယ်ဘလွန်ဘတ်ကလာမယ့်2020ပြည့်အမေရိကန်သမ္မတယူကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုလာလာရှိနေပါတယ်အဲဘာမှပြင်းတဲ့ဒီမိုကရက်တစ်ပါတီတွင်တမန်လောင်းရွေးပွဲမှာဝင်ရောက်ရှင်ပြိုင်မှုဒီရပိုင်းအတွင်းမှာပဲမှတ်ပုံတင်လိမ့်မယ်လို့လည်းခန့်မှန်းနေကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကနေရပြောင်းမဲ့သူ2000ယောက်ကိုမြန်မာတောင်ဝင်ရှိသူတွေစစ်စစ်ပြီးစီးထားပြီးပြည်နယ်လက်ခံမှုအသင့်ရှိနေသူပေါင်း3500နီးပါးရှိတယ်လို့မြန်မာနိုင်ငံချိုင်းဝန်ကြီးဌာနကဒီနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ဒုက္ခသည်တွေပြန်လည်ခေါ်ယူရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တောင်ဝင်ရှိသူတွေရဲ့ပြည်ခဲ့လာတဲ့တက္ကသိုလ်တော်မှာတတိယကျင်းပူးထွက်လုပ်ငန်းအဖွဲ့အစည်းအဝေးအတွင်းဘင်္ဂလားဒေ့ရှ်ဘက်ကပေးရထားတဲ့လူပေါင်း 22,432 ယောက်နဲ့ 2,963 ယောက်ကိုမြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစစ်ဆေးမှုတွေပြီးစီးသွားပြီဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါစစ်ဆေးပြီးစီးထားသူတွေကပြန်လည်နေရာချဖို့စီစဉ်ထားသူပေါင်း 3,450 ပါဝင်တဲ့စီးရင်တစ်ခုကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးပို့ထားတဲ့အကြောင်းလည်းကြေညာချက်ထဲမှာဖော်ပြထားပါတယ်
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်အခုကျမတို့အသံထွင်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VO သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VO ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.